ပြည်ထောင်စုနိုင်ငံရဲ့ပါလီမန်ရွေးကောက်ပွဲပထမအကြော်ကိုဒီကနေ့တနင်္ဂနွေနေ့မှာကျင်းပနေပြီးတော့ပြည်သူ့သမ္မတအဖြစ်အမန်နျော်မက်ခွန်ကသူ့ရဲ့ပါတီအတွက်အနေနဲ့ပါလီမန်မှာနေရအများစုရဖို့မျှော်လင့်နေပါတယ်။ရွေးကောက်ပွဲမတိုင်ခင်စစ်တမ်းကောက်ယူမှုတွေရတော့သမ္မတမက်ခွန်ရဲ့ပါတီအနေနဲ့30ရာခိုင်နှုန်းလောက်ရဖို့ရှိတယ်လို့ခန့်မှန်းထားပြီးအဲ့လိုဆိုရင်တော့လာမယ့်သတင်းပတ်မှာကျင်းပမယ့်ဒုတိယအကြော်ရွေးကောက်ပွဲမှာလွတ်တော်နေရအများစုကိုရဖို့အတွက်အခြေအနေကောင်းနိုင်ပါတယ်။မက်ခွန်ရဲ့ပါတီကတော့သမ္မတရွေးကောက်ပွဲစတင်ဝင်ပြိုင်တဲ့အချိန်ကြားမှာတည်ထောင်ခဲ့တာဖြစ်ပါတယ်။ပြည်သက်ပါလီမန်မှာအမတ်နေရာအများစုကိုအနိုင်ရခဲ့မယ်ဆိုရင်တော့သူ့ပါတီအနေနဲ့သမ္မတမက်ခွန်ရွေးကောက်ပွဲမှာဆက်စီယုံရေးကာလာတို့ကဂရီပေးထားတဲ့အတိုင်းပြည်ပြင်ပြောင်းလဲရေးတွေကြီးကြီးမားမားလုပ်ဖို့အတွက်ခွင့်ပြုနိုင်မှာဖြစ်ပါတယ်။ပြည်သက်နိုင်ငံမှာပြည်ရဲ့နေနဲ့အတွင်းတန်ဖတ်တိုက်ခိုက်မှုတွေတော်များများဖြစ်ပေါ်ခဲ့တာကြောင့်အခုချိန်ထိအရေးပေါ်အခြေအနေထုတ်ပြန်ထားဆဲဖြစ်ပြီးတော့ဒီနေ့မှလည်းလူများကမဲပေးဖို့တွားကြမှာဖြစ်တာကြောင့်ရဲတပ်ဖွဲ့ဝင်တွေထောင်တောင်းချီပြီးတော့လုံခြုံရေးချထားပါတယ်ခင်ဗျာ။